ဥရောပမှာဂျီဟာဝါဒီလူငယ်တွေအထူးသဖြင့်အမျိုးသမီးငယ်တွေကတဦးချင်းစီအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့ကြိုးစားလာကြတယ်လို့ဥရောပရဲတပ်ဖွဲ့ Europol ရဲ့အစီအခံစာတစ်ထဲမှာဖော်ပြထားပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကနေဂျီဟာဝါဒီအကြမ်းဖက်သမား918ရောက်ကိုပြီးခဲ့တဲ့နှစ်အတွင်းဖမ်းဆီးနိုင်ခဲ့ပြီးဒါဟာ2014ခုနှစ်ကဖမ်းဆီးခဲ့တဲ့အရေးအတွက်ရဲ့နှစ်ဆနီးပါးများလာတာဖြစ်တယ်လို့စာသားတွေနေတော့ကထုတ်ပြန်တဲ့ဒီဥရောပသမဂ္ဂတွင်အကြမ်းဖက်ဝါဒအခြေအနေနဲ့ရှေ့အလားအလာအစီရင်ခံစာထဲမှာဖော်ပြထားပါတယ်။2016ခုနှစ်အတွင်းဖမ်းဆီးခဲ့သူ3ပုံတပုံလောက်ဟာအသက်25နှစ်အောက်တွေဖြစ်ကြပြီးတော့4ယောက်မှ1ယောက်ကတော့အမျိုးသမီးတွေဖြစ်ကြပါတယ်။EU နိုင်ငံတွေအတွက်အဓိကချိတ်ချောက်ရန်ကတော့ဆီးရီးယားနဲ့အီရတ်နိုင်ငံစစ်ပွဲတွေမှာတိုက်ခိုက်ပြီးဥရောပကိုပြန်လာကြသူဂျီဟာဝါဒီတွေဖြစ်ပါတယ်။တိုက်ပွဲတွေအတွင်းမှာဖောက်ခွဲရေးပစ္စည်းတွေကိုအဝေးထိန်း drone ယာဉ်တွေတုံတိုက်ခိုက်တာမျိုးဥရောပမှာလည်းအတူတူလှုပ်လာမှာကိုတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။ဂျီဟာဝါဒီတွေရဲ့အကြမ်းဖက်ရန်ကိုနှိမ်နှင်းနိုင်ဖို့အတွက်နိုင်ငံတစ်ခုနဲ့တစ်ခုကြားသတင်းအချက်အလက်တွေမျှဝေချဖို့ပိုပြီးအရေးတကြီးလိုအပ်လာတယ်လို့ EU ခေါင်းဆောင်တွေကပြောကြပါတယ်။ဂျီဟာဝါဒီအဖွဲ့တွေဟာလူမှုကွန်ရက်တွေတုံးပြီးသူတို့ရဲ့သတင်းစကားဖြန့်ဝေဖို့နဲ့လူတွေကိုစီယုံသိမ်းသွင်းမှုလုပ်တဲ့နေရာမှာပို့ပြီးတော့လည်းအဆင်မြင့်လာတယ်လို့ Europol ရဲ့အစီရင်ခံစာထဲမှာပြောထားပါတယ်။ Syria မှာ IS စစ်သွေးကြွတွေထိန်းချုပ်ထားတဲ့နေရာတွေလက်လွတ်ဆုံးရှုံးနေချိန်မှာ IS တွေနဲ့ပူးပေါင်းတိုက်ဖို့ Syria ကိုသွားတဲ့ Jihad ဝါဒီတွေနှဲသွားပြီးမဲ့ဥရောပဘက်ကိုပြန်လာကြသူတွေ Syria နိုင်ငံတဲကိုမဝင်နိုင်လို့ဥရောပဘက်လှည့်လာသူတွေရဲ့ရန်ကြီးမားလာနေတယ်လို့ဥရောပရဲတပ်ဖွဲ့ Europol ကကြာတာရင်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။